ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးပြည်နယ်ဖြစ်တဲ့ဗစ်တိုးရီးယားပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်ထပ်မဖြစ်တာ28ရက်ရှိသွားပြီဖြစ်တယ်လို့ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေကဒီနေ့ပြောလိုက်ပါတယ်။နိုင်ငံတွေကတချို့နေရာတွေမှာကူးစက်မှုတချို့ရှိနေသေးပေမဲ့လည်းဗစ်တိုးရီးယားပြည်နယ်အနေနဲ့28ရက်သတိုက်ကူးစက်မှုမရှိအောင်လုပ်နိုင်လိုက်တာပါ။ဗိုင်းရပ်စ်ကူးစက်မှုတွေကိုအောင်မြင်စွာထိန်းချုပ်နိုင်တဲ့အတွက်အတော်များများကချီးကျူးနေကြတယ်လို့ဩစတြေးလျနိုင်ငံရဲ့ပြည်ထောင်စုကျန်းမာရေးဝန်ကြီး Greg Hunt ကပြောပါတယ
်။ The outside worldis not a safe place. We see that the outside world beyond Australia's borders has enormous
virus အတွက်သိမချပါဘူး။အစိုးရနိုင်ငံပြည်ပမှာကူးစက်မှုအရေအတွက်ကအများများနေတာကြောင့်ကျွန်တော်တို့အနေနဲ့ COVID-19 ရောဂါကိုအနည်းဆုံးတော့လာမယ့်2021ခုနှစ်အထိထိန်းထားနိုင်အောင်လုပ်ရပါမယ်။ဒီချိန်ထဲမှာပဲ Australia နိုင်ငံအနေနဲ့ virus ကူးစက်မှုတွေကိုကောင်းကောင်းထိန်းချုပ်နိုင်ခဲ့ပါတယ်။ကျွန်တော်တို့မှာရင်းနှီးကြရတဲ့ခြေကွဲဝန်းနှီးကြရတဲ့ရှိခဲ့ပေမဲ့ကမ္ဘာနိုင်ငံတွေကတော့ဩစတြေးလျနိုင်ငံကိုကြည်ပြီးအများစုကဩစတြေးလျနိုင်ငံလိုဖြစ်ချင်နေကြတယ်လို့မစ္စတာဟန်ကပြောပါတယ်။အမေရိကန်ပြည်တော်စုမှာတော့မနေ့ကတည်းကရင်းနှီးကကူးစက်သူ 38,000 ကျော်၊သေဆုံးသူ 2,300 နီးပါးနဲ့ဆေးရုံတက်ရသူ 9,500 လောက်ရှိခဲ့ပါတယ်။ရုရှားနိုင်ငံမှာတော့မနေ့ကကူးစက်သူ 15,489 ယောက်နဲ့နေ့စဉ်ကူးစက်မှုမှာအများဆုံးစတင်တင်ခဲ့ပါတယ်။ဂျာမနီမှာတော့မနေ့ကသေဆုံးသူ400လောက်ရှိခဲ့ပြီးသူသောင်းသေဆုံးသူ 15,000 ကျော်သွားပြီဖြစ်ပါတယ်။ကွာတော့မှာတော့ကူးစက်သူ 60.8% တန်းရှိသွားပြီဖြစ်ပြီးတော့ဗိုင်းရပ်ကြောင့်တည်ဆုံးသူကတော့ 1.4% ကျော်သွားပြီဖြစ်ပါတယ်ခင်ဗျာ။